ဘင်္ဂလားဒေ့ရှ်နိုင်ငံမှာလက်ခံထားရတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူနိုင်ငံမဲ့ရိုဟင်ဂျာမွတ်စလင်တွေနေရပ်ပြန်နိုင်ရေးဝိုင်းဝန်းအဖြေရှာပေးကြဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကနိုင်ငံတကာကိုမြစ်တမ်းရပ်ခံလိုက်ပါတယ်။ယူယောင်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့85နှစ်ပြည့်ကုလအထွေထွေညီလာခံကိုပေးပို့တဲ့စနေနေ့ဗီဒီယိုမိကွန်းမှာဇဂပြန်ကတဆင့်ရှိတ်ဟာစီနာကအခုလိုပြောကြားသွားတာပါ
။ More than 3 years have elapsed. Not a single Rohingya could be repatriated.The problem was created by Myanmar. I request the international community to play a more effective
role. ရခိုင်ပြည်နယ်က2019အကြမ်းဖက်မှုလှိုင်းကြောင့်ထွက်ပြေးလာရတဲ့ရိုဟင်ဂျာတန်းကျော်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလက်ခံထားရပြီး3နှစ်ကျော်လာတဲ့အထိရိုဟင်ဂျာတဦးတယောက်မှနေရပ်ပြန်နိုင်ခြင်းမရှိသေးပါဘူး။ဒီပြဿနာကိုမြန်မာနိုင်ငံကဖန်တီးခဲ့တယ်လို့အဖြေကိုလည်းမြန်မာနိုင်ငံတည်းမှာသာရှာရမှာဖြစ်ပါတယ်။ဒီအကြတဲ့အတွက်အဖြေရှာရေးကိစ္စမှာနိုင်ငံတကာအတိုင်းဝိုင်းကပုံပြီးထိရောက်တဲ့အခမ်းအနားကနေပါဝင်ပေးကြဖို့ကျမအနေနဲ့မြေတားရက်ခံတောင်းဆိုရဲဆိုပြီးဝန်ကြီးချုပ်ရှိတ်ဟာစီနာပြောသွားတာဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပယ်ချတာပြီးတစ်ဖက်နိုင်ငံထွက်သွားကြတဲ့ဒုက္ခသည်တွေနေရပ်ပြန်လာနိုင်ရေးအတွက်ကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပူးပေါင်းဆောင်ရွက်နေပေမဲ့အခုလိုကိုဗစ်ကာလမှာလုပ်ငန်းစဉ်တွေရပ်ဆိုင်းနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဟာကိုဗစ်ကြောင့်စီးပွားရေးဖွံ့ဖြိုးမှုထိခိုက်နေရပေမဲ့အလို့လက်မဲ့ဖြစ်သွားတဲ့စည်ရင်းသားပြည်သူတွေပညာတော်သင်ကျောင်းသားတွေအလို့သမားလေသမားစရာတွေကိုငွေကြေးထောက်ပံ့ပေးနိုင်ဖို့အမေရိကန်ဒေါ်လာ13ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးကြားကန်တဲ့အစီအစဉ်ကိုလှုပ်ဆောင်ခဲ့ကြောင်းရှိတ်ဟာစီနာကကုလညီလာခံမှာရှင်းပြသွားပါတယ်ခင်ဗျာ